ထိုင်းနိုင်ငံရောက်မြန်မာလုံတမျှအလုံမြန်မာနိုင်ငံသားများဖွဲ့ကဦးဆိုင်အေးခေါ်ကိုဒီကိုလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာအတူပူးပေါင်းဆောင်ရွက်ကူညီခဲ့တာတွေအတွက်ထိုင်းအစိုးရအထူးစစ်ဆေးရေးအဖွဲ့ DSI ကနေ DSI Model Network ကိုပေးအပ်ခဲ့ပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာထိုင်းနိုင်ငံတွင်းကလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားရှစ်ပြောင်းလို့တမားတွေကိုကူညီခဲ့ခဲ့တဲ့အတွက်ဒုတိယအကြိမ်အဖြစ် DSI Model Network စုကိုဒီပတ်ထဲမှာပဲရရှိခဲ့တာပါ2018ခုနှစ်အတွက်စုကိုတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဦးဆိုင်အေးခေါ်ကိုတီးကရရှိခဲ့တာဖြစ်တဲ့အကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်ဒီနေ့ထဲမှာကျွန်တော်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကရုံးတာဝန်ခံနဲ့နိုင်ငံခြားအခြေခံရေးတာဝန်ခံကအဖွဲ့ရဲ့ကိုစားDSI ကရှိနေတဲ့အဲ့ဒီ DSI model network စုကိုဒုတိယအကြိမ်ရောက်ရရှိတာဖြစ်တယ်။ဒီနေ့တည်းမှာဆိုလို့ရှိရင်ကျွန်တော်တို့ကလုံခြုံရေးအခြေအနေရစစ်တိုင်းနဲ့ကြာလို့ရှိရင်လောရတဲ့အခင်ကြီးတဲ့နေတယ်ဒါပေမဲ့နေပေမဲ့လူကများတယ်။ဒါတဲ့ဆိုတော့မလေးရှားနေသားကိုကျွန်တော်တို့၃ကြိမ်နေနေရတယ်။နောက်ပြီးတော့တခြားသော၅ဖက်လှိတ်တွေမှာလည်းများတယ်။အဲ့ဒီဟိုအပေါ်လိန်လောသမားအဖြစ်ရောင်းချခံရတဲ့ဟာတွေလည်းပဲနှစ်ကြိမ်သုံးကြိမ်ဖြစ်တယ်ဆိုတော့သူစပေါင်းဆက်တဲ့ကြိမ်မှာဟိုဒီလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားပေါင်း120ကျော်လောက်ကိုကျွန်တော်တို့ကူညီနိုင်လိုက်ပြီဖြစ်တယ
်ပြီးခဲ့တဲ့နှစ်တုန်းကလည်းဒီစုကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဥကြောတောင်းကရရှိခဲ့တာဖြစ်ပါတယ်ဒီစုရရှိတဲ့အတွက်လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေလုပ်တဲ့အခါမှာအားတစ်ခုဖြစ်လာရတယ်လို့လည်းဦးဆိုင်အေးကပြောပြပါတယ်
ကျွန်တော်တို့ရဲ့ဒီလိုမျိုးရလာတော့အဲအားရှိတာပေါ့နော်ကျွန်တော်တို့အဲလိုရကြိုးလဲနှက်တယ်ကျွန်တော်တို့အလုပ်သမားတွေကိုလည်းများသောအားဖြင့်အရင်အတတိရောက်ရောက်ကူညီနိုင်လဲလို့ကျွန်တော်တို့ယူဆတယ်ပေါ့ဒီလိုမျိုးရတာခါကြတော့ကျွန်တော်တို့အနေနဲ့ကလည်းအားရှိလာတာပေါ့ဒါမျိုးတွေကြတော့ကျွန်တော်လှုပ်လာတာ2012တည်းကဒီ AHTD Human Traffic Game မှာလည်းကျွန်တော်တို့လို့လာ2012တော့ကျွန်တော်စူးနှစ်ခုရောက်ဘူးလေ
လူကုန်ကူးခံရသူတွေကိုကယ်ဆယ်တာဟာအလွန်ခက်ခဲပြီးထိုင်းအစိုးရအာဏာပိုင်တွေရဲ့အကူအညီတွေကိုရယူခဲ့ရပါတယ်ဒီလိုရယူတဲ့အခါမှာလည်းတရင်အချက်လက်အမှန်တွေပေးရတာပြင်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါကိုယ်တိုင်ပါဝင်ခဲ့ရပါတယ်ဒီအတွက်သူတို့ဟာလူပွဲစားတွေရဲ့ချင်းချောက်မှုတွေကိုလည်းခံခဲ့ရပါတယ်တချို့ငါးဖန်းလေတွေပေါ်မှာရောင်းစားခံရတဲ့သူတွေကိုကယ်ဆယ်တဲ့အခါမှာအနေရများနဲ့လည်းကြုံတွေ့ရတယ်ဆိုပြီးပြောပြကြပါတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကိုထိုင်းအစိုးရလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ကလည်းစုတွေပေးခဲ့မှုပါတယ်ဒါအပြင်မြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းဂုံပြူလာပေးခဲ့မှုပါတယ်ထိုင်းအစိုးရအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI ကလည်းအခုလိုစုအပြင်ဂုံပြူမှတ်တမ်းတွေကိုလည်းပေးအပ်ခဲ့မှုပါတယ်ဒါဟာသူတို့နဲ့အတူထိုင်းနိုင်ငံတွင်းမှာလူကုန်ကူးမှုတွေကိုတိုက်ဖျက်ရမှာပူးပေါင်းလှုပ်ဆောင်ခဲ့တာကြောင့်လို့လည်းဆိုပါတယ်အဖွဲ့စည်းတည်ထောင်ပြီး73နှစ်ကျော်ကာလအတွင်းမှာတော့ထောင်ငန်းရှိတဲ့မြန်မာနိုင်ငံသားလူကုန်ကူးခံရသူတွေကိုထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့ DSI နဲ့ပူးပေါင်းပြီးကူညီကယ်ဆယ်ခဲ့ပါတယ်ရှင်